အမေရိကန်နိုင်ငံသားဝင်ဂျီရက်စ်တေလာဆန်ဒီကနေ့ထိုင်းနိုင်ငံကိုရောက်ရှိခဲ့ပြီးကုန်သွယ်ရေးဒေတာတွင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ်ဖိအားပေးရင်းနဲ့ပတ်သက်ပြီးလည်းဆွေးနွေးခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ဒေတာတွင်လုံခြုံရေးညီလာခံပြီးဝင်ဂျီတေလာဆန်ထိုင်းနိုင်ငံကိုဒီကနေ့တွားရောက်တာဟာဆိုရင်2014ခုနှစ်ထိုင်းနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းအမေရိကန်အစိုးရအဆင့်မြင့်တာဝန်ရှိသူတဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။ခီးစဉ်တွင်ထိုင်းဝင်ကြီးချုပ်ဖရာယူချန်အိုချာနောက်နိုင်ငံခြားရေးဝန်ကြီးဒွန်ပရာမွန်ဝီနိုင်းတို့နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒေတာတွင်လုံခြုံရေးကုံသွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့ထိုင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတို့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးတေလာဆန်ကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရတဦးကကြေညာချက်ထုတ်ပြောဆိုပါတယ်။မြောက်ကိုရီးယားရဲ့လုံခြုံရေးချင်းချောက်မှုတွေအပါအဝင်ဒေတာရင်းနဲ့ကမ္ဘာလုံးဆိုင်ရာကိစ္စတွေနောက်တောင်တရုတ်ပင်လယ်ပြင်အတွင်းကဖြစ်ထွန်းမှုတွေကိုလည်းဆွေးနွေးခဲ့တယ်လို့ပြောခွင့်ရကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ်ကုလသမဂ္ဂဘက်ကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တဲ့အတွက်မြောက်ကိုရီးယားကိုအထီးကျန်ထားရှိရေးအမေရိကန်ရဲ့မူဝါဒကိုထောက်ခံဖို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကဆောင်ရွက်ခဲ့တယ်လို့ကုံသွယ်ရေးကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံဟာဆိုရင်အမေရိကန်နဲ့ကုန်သွယ်ရေးကွာဟချက်အကြီးဆုံးအဆင့်ဆက်တက်မှာရှိတဲ့နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကကုန်သွယ်ရေးကွာဟချက်ကဒေါ်လာ19ဘီလီယံနီးပါးရှိခဲ့ပါတယ်။ထိုင်းနိုင်ငံနဲ့ကုန်သွယ်ရေးလုံနီးလုံဟန်ကိုစုံစမ်းစစ်ဆေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတ်မှတ်ထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဝန်ကြီးတေလာဆန်ကတော့မလေးရှားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ကွာလာလမ်ပူကိုဆက်လက်ထွက်ခွာသွားပြီဖြစ်ပါ